မင်္ဂလာပါရှင်။ VOA American တန်ကနေ2014ခုနှစ်နိုဝင်ဘာလ16ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9323ည၊လိုင်းဒိုမီတာ40 kHz 9433ည တို့အပြင်လိုင်းလက်မီတာလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ကြပါရယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့စနေနေ့ညပိုင်းကတိုက်ရိုက်လေလိုက်မှဆွေးနွေးသွားကြတဲ့ထုတ်လွှင့်ချက်အစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရမှာပါ။ဥကျော်ဇန်တာစီစဉ်ပြီးမဆုမွန်နဲ့အတူထုတ်လွှင့်ပေးထားပါတယ်ရှင
်။မင်္ဂလာပါဒေါ်ရရှိခင်ဗျာ။မင်္ဂလာပါ။မြန်မာနိုင်ငံဟာအာဆီယံအသင်းရဲ့ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်တာတနှစ်သက်တမ်းကုန်ဆုံးလွန်မြောက်သွားခဲ့ပြီဖြစ်ပါတယ်။နောက်ဆုံးအာဆီယံထိပ်သီး CEO ဝက်မှာဆိုလို့ရှိရင်နောက်နှစ်ဥက္ကဋ္ဌရာထူးကိုဆက်လက်တာဝန်ယူမဲ့မလေးရှားနိုင်ငံစီကိုလွှဲပြောင်းပေးအပ်လိုက်ပြီးဖြစ်တယ်လို့ထင်ပါတယ်။ဆိုတော့ဒီတစ်နှစ်တာထမ်းဆောင်ခဲ့တဲ့ဥက္ကဋ္ဌရာထူးကိုမြန်မာနိုင်ငံဘလောက်အောင်အောင်မြင်းမြင်းကြေးကြေးပုံပုံထမ်းဆောင်နိုင်ခဲ့ပါသလဲ။အာဆီယံဒေသအတွက်မြန်မာနိုင်ငံအတွက်ဘယ်လိုအကျိုးထူးတွေရရှိအောင်ဖန်တီးနိုင်ခဲ့သလဲ။အဲအတိန်အဆောင်အချို့အချော်တွေအမှားအယွင်းတွေများဘာတွေရှိခဲ့သလဲဆိုတာကိုဒီနေ့ပြန်ပြောင်းသုံးသပ်ဆွေးနွေးရမှာဖြစ်ပါတယ်ခင်ဗျာ။ဒီကစားနေပတ်သက်ပြီးတော့အဓိကဆွေးနွေးဖို့ပုဂ္ဂိုလ်တချို့လည်းကျွန်တော်ရွေးချယ်ဖိတ်ခေါ်ထားပါရယ်။အဲ့ဒီထဲမှာနံပါတ်1ကတော့ကျွန်တော်ရဲ့ VOA မြန်မာပိုင်းရန်ကုန်ဘျူရိုရဲ့အကြီးအကဲဖြစ်တဲ့ဒေါက်ကင်ဆိုဝင်ဖြစ်ပါရယ်။သူကိုယ်တိုင်အာဆီယံအစ်တော်အရှာအာဆီယံပွဲပေါင်းများစွာကိုသတင်းယူခဲ့မှုတွေအတွေ့အကြုံရှိတဲ့အခုရန်ကုန်မြို့ကနေပြီးတော့လည်းဒီသတင်းကိုပို့ရယ်။နေပြည်တော်ကလည်းသွားပြီးတော့သတင်းယူခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါရယ်။နောက်ပုဂ္ဂိုလ်2ကတော့ကိုကျော်လင်းဦးဖြစ်ပါရယ်။သူဟာလည်းပဲ ASEAN People Forum ဆိုတဲ့အဖွဲ့ကိုဖြစ်မြောက်အောင်တာဝန်ခံပြီးဆောင်ရွက်ခဲ့တဲ့လူအာဆီယံအေးကိုအမြဲတမ်းစောင့်ကြည့်လေ့လာသင်သတ်နေတဲ့သူဖြစ်ပါရယ်။နောက်ပုဂ္ဂိုလ်2ကတော့မခင်လေးဖြစ်ပါရယ်။သူကတော့အရက်ဖက်အဖွဲ့စီရဲ့ကိုယ်စားလှယ်ဦးလို့ဆိုရပါလိမ့်မယ်။အာပြီးခဲ့တဲ့နေ့ကလားအာဆီယံ CVP တနေ့မှလားဒီသမ္မတဥဘမဘရက်ဥဘမနဲ့တွေ့ဆုံတဲ့အထက်မှာလည်းပါဝင်ခဲ့သူတူဖြစ်ပါရယ်။ဒီပုဂ္ဂိုလ်ရဲ့သဘောထားနဲ့စပြီးတော့ကျွန်တော်ဆွေးနွေးကြည့်အောင်ပါခင်ဗျာပထမဦးဆုံးကတော့ကျွန်တော်ဒေါက်ခင်ဆူဝင်းကိုမေးချင်ပါတယ်တစ်ချိန်တုန်းကအာဆီယံဥက္ကဋ္ဌရာထူးကိုမြန်မာနိုင်ငံမယူဘူးလို့ညင်းခဲ့တယ်2004ခုနှစ်ကလို့ကျွန်တော်ထင်ပါတယ်အဲ့မှာကြော်ပြီးတော့ပြလိုက်တယ်ငါတို့ယူဖို့အဆင်မဖြစ်ဘူးကဘာကလည်းဝိုင်းဝန်းကန့်ကွက်ခဲ့ကြတယ်ဒီတချိန်မြန်မာနိုင်ငံအာဆီယံဥက္ကဋ္ဌရာထူးယူတဲ့အခါကျတော့ဘယ်နိုင်ငံကမှကန့်ကွက်တာမကြရတော့ပါပဲအကုန်လုံးလိုလိုလားလားပြခဲ့ကြပါတယ်ဆိုတော့မြန်မာနိုင်ငံရဲ့ front ချုံပြီးတော့သုံးသပ်မယ်ပေါ့လေတနစ်တာဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးအကျဉ်းယုံပြီးတော့နှောင့်ချုံသုံးသပ်မယ်ဆိုရင်ဒေါက်ခင်ဆိုရင်ဘလောက်အမှတ်ပေးကြမှာလဲခင်ဗျာအောင်မြင်စွာပြီးမြောက်သွားတယ်သက်ပြင်းချနိုင်ပြီလားသက်သာမှုရတဲ့သက်ပြင်းပေါ့ဗျာ sigh of relief
ဟုတ်ကဲ့ပါမင်္ဂလာပါဦးကျော်ဆန်တိုင
်
းအဲဒီမှာပြောရရင်တော့သက်ပြင်းကိုဒီ10မိနစ်တခါမှတခါချမယ်သက်ပြင်းရတော့အကြီးကြီးဟိုရှင်းချနိုင်ရဲ့ဒီလိုပဲပြောရမှာပါဟိုအရင်တုန်းကပေါ့နော်တန်မြတ်ရင်းနဲ့ကြီးကြတာဒီအရှင်အဲ့ကြဥက္ကဋ္ဌအနေနဲ့တာဝန်မျိုးဒီမှာနိုင်ငံအနေနဲ့ထမ်းဆောင်နိုင်ပါမလားဆိုပြီးအားလုံးကတန်မြတ်ရင်းနဲ့ကြည့်နေကြတာပါဟိုအထင်နဲ့သိမကြည့်တဲ့ဘောလဲပါတာပေါ့လေချင်းမှဖြစ်ပါမလားဆိုပြီးအားလုံးကကြည့်နေကြတာပေါ့ဥမာရုပ်ပိုင်းဆိုင်ရာရောဒီတာဝန်မျိုးရုပ်ပိုင်းဆိုင်ရာမှာအကုန်လုံးကသိပူကြကြတာပါဒါပေမဲ့ဒီမှာအမြင်ပေါ့နော်ရိုးရိုးကကပြောရရင်တော့တို့ဒီရုပ်ပိုင်းဆိုင်ရာအရာလဲနိုင်ငံတကာအဆင့်ကြီးအောင်တို့ကျင့်တာနိုင်ရတယ်လို့ဒီမှာသုံးသပ်မိပါတယ်ဒီဟိုပြောရမစင်ပေါ့လေနောက်ပြီးတော့ဒီဥဆောင်မှုခန်းကဏ္ဍမှာလေဒီအင်းကြီးဖြစ်တဲ့ဒီပြည်နိုင်ငံရဲ့ဩဇာကျောင်းမှုရှိရဲဆိုပြီးတော့ဘယ်လိုလဲပြောကြပြောကြဒီတက်နိုင်ဆုံးဟိုခရတာအောင်လုပ်ခဲ့တယ်လို့ဒီမှာတုံ့ပြန်လို့ရပါတယ်ဥပမာတောင်ပြုတ်နေတဲ့အကြီးကအစပေါ့လေတခြားအကြီးကြီးတဲ့ဒေသနဲ့ဒေသရက်တွေမှာလေဒီမှာနိုင်ငံရဲ့ဥဆောင်မှုခန်းကဏ္ဍကိုကျန်တဲ့အာဆီယံအသင်းဝင်နိုင်ငံတွေကနေပြီးတော့ဟိုဒီအရာတင်တဲ့တဘောတိခောက်မိပါတယ်ဒီကျန်တာကြီးပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့ဒီနိုင်ငံရေးဝင်အာဆီယံနိုင်ငံရေးဝင်အစည်းအဝေးလုပ်တယ်နောက်ပြီးတော့အဲ့ဒါမတိုင်ခင်မှာလည်းဒီအာဆီယံလက်ကျဥက္ကဋ္ဌအနေနဲ့ကျင်းပရမယ်အစည်းအဝေးပေါင်းရအစည်းအဝေးတွေတော်တော်လေးများပါတယ်ဒီမျိုးဆို100လောက်တောင်ကျော်ရဲ့သူပြောပါတယ်သူတို့ကတော့ဒီနောက်ပြီးတော့ဒီရှေ့တောင်အာရှဒီအာဆီယံပွဲစည်းကမ်းကြီးကျင်းပခဲ့တာလေဘာပဲပြောပြောခံခံနာနာနဲ့ဟိုကျန်နေတာကျင်းပနိုင်ခဲ့တယ်ဒီမှာမြင်ပါတယ်အကုန်လုံးခြုံပြောရရင်တော့ကျွန်တော်အနေနဲ့တော့အမှတ်ပြမဟုတ်ရင်တောင်မှနံပါတ်8လောက်တော့ပေးပါလေရှင်
။ဟုတ်ကဲ့ဆရာမအမှတ်ပြရရောတယ်လို့ပြောရမလားကဲကျွန်တော်ကိုကျော်လင်းဦးမင်းပဲနောက်ပြီးတော့ကျွန်တော်ဘခင်ဆိုဝင်းစီပြန်လှည့်လာခြင်းသေးတယ်တချိန်တုန်းကကျွန်တော်လည်းအာဆီယံသတင်းတွေလိုက်ခဲ့တဲ့အခါမှာအာဆီယံအစည်းအဝေးကိုတက်လာတဲ့မြန်မာကိုယ်စားလှယ်တွေကိုတော့မပြောနဲ့ပေါ့မြန်မာနိုင်ငံသားတယောက်အနေနဲ့မြန်မာနိုင်ငံသားတယောက်အနေနဲ့သတင်းလိုက်နေရတဲ့အခြေအနေမှာတော့မှမြန်မာနိုင်ငံကလို့ပြောမှဆက်ဆရာကောင်းလောက်အောင်ကျွန်တော်လည်းဖြစ်ရတဲ့အများကြီးကြုံခဲ့ရပါတယ် ပြန်အရင်တော့အဆီယံအစည်းအဝေးတွေမှာဒေါက်ကင်ဆိုရင်လည်းကျွန်ငယ်ဖူးပါလိမ့်မယ်အဲ့ဒီကြောင့်တော့ကျွန်တော်နောက်ပိုင်းမှာဆက်ပြီးမေးပါရစေခင်ဗျာအခုကျွန်တော်ကိုကျော်လင်းယူကိုမေးချင်ပါတယ်ဒေါက်ကင်ဆိုရင်ကဆယ်မှတ်အပြည့်မဟုတ်တော့ရှစ်မှတ်ပေးတယ်ကိုကျော်လင်းယူကျွန်တော်ဘယ်လောက်ပေးတော့ပါလဲယူ
ကျွန်တော်ကလည်းဒါဟိုအန်ဒီတော်ခင်ဆိုဝင်းနဲ့တန်းတူပါပဲကျွန်တော်ကတော့၈မှတ်လောက်ကိုကျွန်တော်ခန့်မှန်းပါတယ်ဘာလို့လဲဆိုတော့အဓိကပြဿနာကကျွန်တော်တို့ရဲ့ဒီမြန်မာနိုင်ငံရဲ့အနေအထားအပေါ်မှာကျန်တဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေကရောကမ္ဘာနိုင်ငံအသီးသီးကရောဟိုစိုးရိမ်မှုတွေရှိပါတယ်အဲဒီလိုတိုင်းပြည်မျိုးကအာဆီယံဥက္ကဋ္ဌဖြစ်နေတာဝန်ယူနိုင်မှာမလားဒီစည်းဝေးတွေကျင်းပနိုင်မှာမလားနောက်ကဆွေးနွေးမဲ့အကြောင်းအရာတွေအပေါ်မှာနားလည်ပါမလားအဲဒီလိုအမျိုးတွေကစောစောပိုင်းမှာဒီကျွန်တော်တို့2014မှာတိုင်ငယ်မှာတော်တော်လေးကိုရှိခဲ့တဲ့အခြေအနေအောက်ကနေပြီးတော့မှအဲအာဆီယံဒေသကြီးတစ်ခုလုံးနဲ့အရေးကြီးတဲ့အကြောင်းအရာတွေကဘာတွေဖြစ်နိုင်တဲ့အဲဒီအကြောင်းအရာတွေအပေါ်မှာမှအာဆီယံဖွဲ့ဝင်နိုင်ငံတွေအားလုံးကဘယ်လိုအကြောင်းအရာတွေအပေါ်မှာပို့ပြီးတော့မှအဲသဘောတူနိုင်တယ်လဲဆိုတဲ့ဟာကိုရေးထုတ်ပြီးတော့မှအဲကျွန်တော်တို့ agenda setting ခေါ်တာပေါ့နော်ဒီလိုဆွေးနွေးပွဲတွေမှာကျင်းပြီးတော့မှဆွေးနွေးနိုင်တာကိုတွေ့ရတဲ့အခါကျတော့မြန်မာနိုင်ငံရဲ့ဥဆောင်မှုကဟိုထင်သလောက်ဟိုမဆိုးဘူးဆိုတဲ့အားမျိုးတွေ့ရပါတယ်အထူးသဖြင့်တော့ကျွန်တော်တို့ကအာဆီယံဖွဲ့ဝင်နိုင်ငံတွေကြားထဲမှာကျွန်တော်တို့နိုင်ငံရေးရသိပ်ပြီးတော့မှသဘောမတူနိုင်တဲ့ဟာတွေရှောင်ပြီးတော့မှမြန်မာနိုင်ငံကဥပမာ green economy လို့အားမျိုးနောက်တစ်ခုကကျွန်တော်တို့ဒီဟို disaster ပေါ့နော်ဒီကဲဟိုဒီ disaster management လို့ပြဿနာမျိုးဒီလိုဟာမျိုးတွေကိုဟိုထက်သွင်းဆွေးနွေးလာတဲ့ခါကျတော့အာဆီယံဖွဲ့ဝင်နိုင်ငံတော်တော်များများဒီလိုကိစ္စမျိုးတွေမှာသဘောတူတယ်ဒါတွေလက်ခံတယ်ဒီဟာတွေကဖြစ်ရမယ်အဲဆိုတဲ့ဟာမျိုးတွေဖြစ်လာတဲ့ခါကျတော့မြန်မာနိုင်ငံရဲ့အာဆီယံဖို့အာဆီယံထဲမှာဥဆောင်မှုခံကဏ္ဍကအဲတော်တော်လေးကိုဒါတော့ဒီတစ်နှစ်အတွင်းမှာဟိုအင်းကြီးစရာတွေဖြစ်လာတယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုကျော်လင်းကိုကျွန်တော်တခုဆက်မိကျင်တဲ့အရင်ထိုင်းတို့ထိုင်းနိုင်ငံတို့ဘာလို့တခြားနိုင်ငံတွေမှာကျင်းပခဲ့စဉ်တော့က Alt ASEAN ဆိုပြီး Alternative ASEAN ဆိုတဲ့အဖွဲ့ကအာဆီယံအစိုးရဝန်ဆောင်ကူစားပြုတဲ့အာဆီယံအဖွဲ့ဟာသူတို့ကိစ္စကိုသာစဉ်းစားတယ်ဒါပေမဲ့ပြည်သူတွေရဲ့တကယ်ဘဝဒါလူမှုအခွင့်အရေးလူခွင့်အရေးကိစ္စတွေကိုချိုးဖောက်တဲ့အတွက်ကြောင့်ဘယ်လိုလုပ်သင့်လဲဆိုပြီးတော့တောင်းဆိုလှုပ်ရှားမှုတွေကြားခဲ့ရပါတယ်နှစ်တိုင်းနှစ်တိုင်းအခုဒီတစ်နှစ်မှာရောမြန်မာနိုင်ငံတာဝန်ယူတဲ့နှစ်အတွင်းမှာရောအဲ့ဒီလှုပ်ရှားမှုတွေသိပ်မကြားရသလိုပဲဘာဖြစ်လို့လဲခင်ဗျာကိုကျော်လင်း
ဒီလိုတော့ရှိပါတယ်ခင်ဗျာကျွန်တော်တို့ဒီအာဆီယံဟာစပြီးတော့မှတမိုင်းကြောင်းရပြောရရင်တော့အစိုးရတွေချင်းချင်းပဲပေါင်းဆက်ပြီးတော့မှအစိုးရတွေကအချင်းချင်းသဘောတူတဲ့ကိစ္စတွေကိုပဲအကောင့်ထဲပေါ်တဲ့အစဉ်လာကရှိခဲ့ပူပါတယ်ဒါပေမဲ့ဒီအစဉ်လာကိုဘယ်အချိန်မှပြောင်းလဲဆိုတော့ကျွန်တော်2008မှာအာဆီယံချာတာလို့ခေါ်တဲ့ Bridging စာတမ်းကြီးတစ်ခုဖြစ်ပေါ်လာပြီးတဲ့အခါမှာအဲ့ Bridging စာတမ်းထဲမှာအဓိကဘာပါလဲဆိုတော့ပြည်သူကိုဗဟိုပြုတဲ့အာဆီယံဖွဲ့ကြီးဖြစ်အောင်ဒီအာဆီယံဖွဲ့ဝင်နိုင်ငံတွေကနေပြန်မှဝိုင်းပြီးတော့မှလုပ်ကြမယ်ဆိုတဲ့သဘောတူညီချက်တစ်ခုရလာပါတယ်။ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာဒီပြည်သူကိုဗဟိုပြုပြီးတော့မှလုပ်တယ်ဆိုတဲ့ကိစ္စရပ်ဒီမှာလဲအာဆီယံဖွဲ့ဝင်နိုင်ငံတစ်ခုချင်းစီအလိုက်သဘောထားကွဲလဲတာတွေရှိပါတယ်။ဟိုပြည်သူကိုဘလောက်ထိဗဟိုပြုမှလဲပြည်သူဘလောက်ထိအခွင့်အရေးပေးမှလဲပြည်သူရဲ့ခန်းကဏ္ဍကိုဘလောက်ထိအသိမှတ်ပြုမှလဲဆိုတဲ့အပေါ်မှာအငင်းပွားစရာရှိပါတယ်။ဒါနဲ့တစ်ဆက်လည်းပြောရရင်ပြီးခဲ့တဲ့ဒီအာဆီယံထိပ်သီးစည်းဝေးပွဲမှာနောက်ဆုံးအပိတ်မင်ကုန်မှာတမန်ဦးသိန်းစင်ကပြောသွားတဲ့စကားတစ်ခုရှိပါတယ်။အဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ဒီအာဆီယံဥက္ကဋ္ဌဖြစ်တဲ့အခါမှာဒီအာဆီယံဥက္ကဋ္ဌဖြစ်တဲ့တိုင်းပြည်ရဲ့အစိုးရတွေဟာဒီစကလုံးကိုနှီးမျိုးစုံနဲ့သုံးပါတယ်။အဲ့တော့ဆိုတော့ဘိုင်းတော့အာဆီယံဒီပြည်သူ့ဘဟုပြုတဲ့အာဆီယံဆိုပြီးသုံးတယ်။ဘရူတိုင်းလက်ထက်မှာကျတော့ဟို people oriented ဆိုပြီးတော့မှပြောပါတယ်။ပြည်သူကိုဦးစားပေးတဲ့အဲ့တော့ဒီဦးသိန်းစိန်ကပြောတဲ့မိန့်ခွန်းကျတော့ people participation လို့ပြောပါတယ်။ပြည်သူပါဝင်တဲ့အာဆီယံဖြစ်အောင်လုပ်မယ်ဆိုတဲ့အမျိုးပေါ့နော်။ဆိုတဲ့အခါကျတော့ဒီလိုသဘောထားမျိုးမျိုးမှာဒီကျွန်တော်မြင်တော့နောက်ဆုံးဦးသိန်းစိန်ပြောလိုက်တဲ့ဒီ people participation ကတကယ်အာဆီယံရဲ့အနည်းသာရကိုဖော်ညွှန်းတယ်လို့တော့ကျွန်တော်ရေဘူးအားဖြင့်နားလည်ပါတယ်အဲ့တော့ဒါဟုသာလက်ရှိကျန်တဲ့အာဆီယံခေါင်းဆောင်တွေနားလည်နိုင်တဲ့သဘောပေါက်နိုင်တဲ့လက်ခံနိုင်တဲ့ဆိုရင်ဒီအာဆီယံအဖွဲ့ဟာပြည်သူကိုအခြေခံတဲ့ပြည်သူကိုဗဟိုပြုတဲ့ပြည်သူပါဝင်ခွင့်တွေကိုပြည်ပြည်ပေါ်မှာပေးတဲ့အာဆီယံကြီးအဖြစ်နဲ့အကောင့်တွေဖော်နိုင်မယ်လို့တော့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ကျွန်တော်မခင်လေးကိုမေးပြသေးမခင်လေးရဲ့အမှတ်ပြမှုလည်းအရင်ကြားခြင်းနဲ့ပဏာမအနေနဲ့ခင်ဗျာ
ကျမကတော့ဒီခုနဟိုအန်ဒီဒေါခင်ဆိုးဝင်းကိုကျော်လင်းလို့ပြောသွားတာတွေကသူတို့ကတီချတာဒီအာချန်အကြောင်းကိုလေ့လာပြီးထက်ထဲဝင်တည့်ရလူတွေအနေနဲ့ပေါ့ကျမကတော့ဟိုအာချန်အကြောင်းတွေကိုလည်းသိပြီးတော့ထက်ထဲဝင်လေ့လာထားတဲ့သူမဟုတ်တဲ့အတွက်ပြည်သူတာမန်ပြည်သူတယောက်ရဲ့အမြင်အနေနဲ့ကျမပြောချင်ပါတယ
်ဒ
ီအာချန်ဥက္ကဋ္ဌဖြစ်တဲ့သူတို့အာချန်အစည်းအဝေးကိုလုပ်ခဲ့တယ်ဆိုတာတွေကတော့ကျမတို့နိုင်ငံကိုစားပြုပြီးဆိုရင်တော့ကုန်စည်ကုန်စည်ကိစ္စပေါ့ဒါပေမဲ့အဲ့ဒီအကျဉ်းဥက္ကဋ္ဌဖြစ်တာဒီကျမတို့တန်းကြီးကပြည်သူလူထုအတွက်ကိုဘလောက်အကျိုးပြုလဲမပြုလဲဆိုတော့ဒါမေးခွန်းထုတ်เสียဖြစ်တယ်။ခုနပြောတယ်လို့ပဲကျမတို့ကဒါအစိုးရချင်းလုပ်တဲ့အစည်းအဝေးဖြစ်တဲ့အတွက်ဒီအစိုးရချင်းလုပ်တဲ့အစည်းအဝေးဒီကျမတို့အစတည်းကအကျဉ်းဥက္ကဋ္ဌဖြစ်မယ်ဆိုတဲ့ကကျမတို့ပြောလင်းထားရသည်အာဆီယံဒီကျမတို့ဒီနိုင်ငံတွေမှာရှိတဲ့အစိုးရတွေကသိပြီးတော့ဟိုဒီမိုကရေစီအပြည့်အဝကျင့်သုံးတဲ့နိုင်ငံတွေမဟုတ်သေးဘူး။ဖားတစ်ပိုင်းဖားတစ်ပိုင်းနေဖြစ်နေတဲ့အတွက်ပြည်သူကိုကိုစားပြုရဲ့ပြည်သူအကျိုးကိုပေါ်ဆောင်မှုလုပ်နိုင်မယ်လို့တော့ကျမတို့ကအစတည်းကမျှော်လင့်ချက်မထားတဲ့အတွက်ကျမတို့ပြည်သူလူထုကလည်းဒီအကျဉ်းအစည်းအဝေးလုပ်တာပဲဖြစ်ဖြစ်အကျဉ်းဥက္ကဋ္ဌလုပ်တာပဲဖြစ်ဖြစ်ဒီကထွက်လာမယ်ရလဒ်တွေကိုတော့တိတ်ပြီးတော့ကျမတို့ကဟိုမျှော်လင့်မထားဘူးဒါပေမဲ့ကိုယ်နိုင်ငံမှာဒီလိုကိုယ်ရေးတွေကိုခဏခဏနားပေါ့နော်တိတိကျကျလုပ်နိုင်နေဖြစ်တဲ့အတွက်ဒါတွေကတော့ကျမတို့နိုင်ငံအတွက်အတွေ့အကြုံတွေရတယ်ဒါပဲပြောပြောအိုအကျိုးကျေးဇူးတစ်စုံတရာတော့ရှိတယ်လို့တော့ထင်တယ်ဒါကဘယ်သူတွေအတွက်ဖြစ်လဲဆိုရင်တော့ဒီဟိုတယ်လုပ်ငန်းရှင်တွေဒီဓာမျိုးတွေအတွက်ပေါ့နော်တတိယတွေအတွက်တော့အကျိုးတစ်စုံတရာရှိနေပေါ့ကျမတို့ဒီလူကတော့အကျဉ်းစီးလောက်တာကိုလည်းသူတို့စိတ်ဝင်စားဘူးအဲအစီအွေးကဘာကြီးထွက်လာမယ်ဆိုတာကိုလည်းစိတ်ဝင်စားမဝင်စားဘူးဆိုတာပြည်သူလူထုသိအောင်လည်းအစိုးရတွေကနေပြီးတော့ဒါတွေကိုတိတိမိမိနဲ့စကြတာတွေမရှိဘူးခုနပြောသလိုပေါ့ကျမတို့အကျဉ်းနိုင်ငံတွေကလူခွင့်ရေးကိုအလေးပေးတဲ့နိုင်ငံတွေတိတ်မဟုတ်တဲ့အတွက်ဒီလိုလိုအကျိုးအတွက်အထူးသဖြင့်ကျမတို့အမျိုးသမီးရောပေါ့အမျိုးသမီးတွေအတွက်ဒါဒီအကောင့်ထဲပေါ်ပြီးမလဲဆိုတာလေကျမတို့အစတည်းကညှော်လင့်ချက်ကလည်းနေခဲ့တဲ့အတွက်ဒီပုံမှန်တာမန်တူတူတယောက်နေနေဆိုရင်တော့ကျမစိတ်ဝင်စားမှုလည်းတိတ်ပြီးတော့မရှိဘူးအဲလူတွေအခုအာဆီယံဆမ်မစ်လုပ်လိုက်တဲ့အခါမှာလည်းအခြားနိုင်ငံကခေါင်းဆောင်တွေလာကြတယ်ပတိပိလာရဲ့မျိုးစုံလာတာကိုလူတွေကတိတ်ပြီးဝင်စားဘူးဥပမာလာတာကိုပဲပို့ပြီးစိတ်ဝင်စားတယ်ဆိုတော့ဒါကအလုံးဟိုတိကျတဲ့ကိစ္စပါပဲ
ဟုတ်ကဲ့ဒီတော့မှပြန်လာပါဦးမယ်ကျွန်တော်ခုနမခင်လေးပြောတာနဲ့ပတ်သက်ပြီးတော့သရရှင်သူရေးထားတဲ့စာကလည်းပဲအဲ့ဒီသဘောမျိုးတွေ့ရပါတယ်တိုင်းပြည်ကိုဂုံတက်အောင်လွန်ခဲ့သောနှစ်ပေါင်းများစွာကလေးကလှုပ်ခဲ့မှုပါတယ်တဲ့လူတွေရှိရဟုတ်ပါတယ်လွတ်လပ်ရေးရပြီးခစားပညာပြောပါလိမ့်မယ်ဒါပေမဲ့တိုင်းပြည်ကိုမျက်နှာအိုးမဲ့သုတ်ခဲတဲ့လူတွေကြောင့်လူတော်မတို့သူတော်မတို့ဘဝကိုရောက်ခဲ့ရတာပါတဲ့ကျွန်တော်နိုင်ငံဟာပထဝီနိုင်ငံရေးသဘာဝအရင်အမြစ်လူစွမ်းအရင်အမြစ်တွေအရာအလိုလိုဂုံရှိပြီးသားလို့ထင်တယ်တဲ့ဆိုတော့အခုဒီအာဆီယံစီဝဲလှုပ်လိုက်လို့လည်းပဲဒါပြည်သူတွေရဲ့နေစဉ်ဘဝကတော့ကျုံတလို့ဖြတ်သန်းနေရဆဲတာဖြစ်တဲ့အတွက်ကြောင့်လူတွေအတွက်သိအကျိုးမရှိဘူးလို့ဆိုပါတယ်သူသုံးသတ်တာကတော့အာဆီယံဥက္ကဋ္ဌတာဝန်ယူနိုင်ခဲ့တာကိုဂုဏ်ယူမိတာကတော့သီးခြားကိစ္စတစ်ခုအဖြစ်လက်ခံလိုက်မယ်ဒါလက်တွေ့ကြကြကြည့်မယ်ဆိုရင်တော့အောင်မြင်စွာဆုတ်ခွာဖို့ပြင်ဆင်ထားတဲ့ခေတ်သစ်စစ်တပ်အင်အားစုတွေအောင်မြင်တဲ့သမိုင်းမှတ်တမ်းတစ်ခုသာဖြစ်တယ်ဆိုတော့စစ်အစိုးရတစ်ဖြစ်လဲဒါစစ်တပိုင်းရတာတပိုင်းအစိုးရကသူတို့အောင်းအောင်းမြင်မြင်နဲ့ဒါနောက်ဆုတ်တာနော်အရှုံးပေးပြီးနောက်ဆုတ်တာမဟုတ်ဘူးအဲ့လိုနောက်ဆုတ်ဖို့အတွက်သူတို့ထွက်ပေါက်ဖြစ်တယ်ဒါအောင်းမြင်တဲ့သမိုင်းတစ်ခုသာဖြစ်တယ်ဒါပေမဲ့လူတွေအတွက်ကတော့ဘာမှမထူးဘူးလို့သူကလည်းဆွေးနွေးထားပါတယ်ခင်ဗျာအဲ့ဒါသောရရှင်တို့ရဲ့စာဖြစ်ပါတယ်ကျွန်တော်ပါဝင်ဆွေးနွေးလို့ရပုဂ္ဂိုလ်တို့ကိုဖိတ်ခေါ်ပြစီပထမဆုံးကဒေါခင်ဆန်းနွယ်ဖြစ်ပါတယ်ဒေါခင်ဆန်းနွယ်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ရှ
င်ဟုတ်ကဲ့ဆွေးနွေးပါဒေါခင်ဆန်းနွယ်ခင်ဗျာ
ဟုတ်ကဲ့ကျမကတော့အချက်၃ချက်ကိုပြောပြောချင်တာပေါ့နော်နှစ်ပိုင်းပေါ့ဒီပိုင်းကကျတော့ကျမနံပါတ်၁ကတော့နိုင်ငံတကာမှာပေါ့နော်ဘာပဲပြောပြောကျမတို့မြန်မာနိုင်ငံသားတွေရဲ့မျက်နှာငယ်ချင်းရနေပြီးတော့လွတ်မြောက်ပြီးတော့မြန်မာနိုင်ငံဆိုတော့တစ်ကမ္ဘာလုံးကသိသွားတဲ့တကြောင်မှုကျမဟိုရင်ကျင်းရပါတယ်ဒါကုန်သိခါတက်သွားတာပေါ့နောက်တစ်ချက်ကကျတော့ထိုင်းနိုင်ငံဟာအမြဲတမ်းဟိုစိုးရခြင်းပေါ့နော်မယုံကြည်မှုတွေရှိတဲ့အချိန်မှာအခုချိန်ကျတော့လုံးဝဟိုထိုင်းနိုင်ငံနဲ့မြန်မာနိုင်ငံဟာညီကိုရင်းတစ်ဖွဲ့ကြုံကြည်မှုတွေရပြီးတော့အမှန်တန်တိုးတက်သွားတယ်။အာဆီယံစီဝေးကြောင့်ဒုတိယတတိယချက်ကကျတော့တရုတ်နိုင်ငံဟာဗာလဲပြောပြောဟဲ့ငါတို့မြန်မာနိုင်ငံဆိုတာဟာငါတို့ရဲ့ပိုင်ဆိုင်တဲ့နယ်မြေတစ်ခုပဲလို့အမေရိကန်တွေရောနိုင်ငံတကာလုံးမှကြွားလိုက်တယ်လို့ဒီမှာခံစားရတယ်။ဘာကြောင့်လဲဆိုလို့ရှိရင်အာဆီယံဘွဲပြည်ရနဲ့ဟလာမြန်မာနိုင်ငံမှာယင်းမြုံနိုင်မဲ့ဟာတွေကိုတရုတ်သမ္မတကိုရိုင်းဝါခါရဲ့အကြီးအကျယ်ကြော်ညာသွားတဲ့အခါမှာကျွန်တော်တို့နိုင်ငံကဗာလဲပြောပြောဟိုကောင်းတော့ကောင်းတယ်မကောင်းဘူးဆိုသလိုဖြစ်သွားတယ်။နောက်အားနည်းချက်တစ်ခုကတော့ကျွန်မမြင်တာဗာမြင်လဲဆိုတော့အစိုးရအနေနဲ့ပါတီအားလုံးမှရှိတဲ့ခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်တွေခေါင်းဆောင်တွေပေါ့တော့အများကြီးမဟုတ်ရင်တောင်မှပါတီကိုယ်စားလှယ်ခေါင်းဆောင်တွေတယောက်တယောက်စီကိုဖိတ်ပြီးတော့နောက်လာစားဝဲမှာနေရာပြေးလိုက်မယ်ဆိုလို့ရှိရင်ပို့ပြီးတော့ဂုတ်တိခါတက်သွားမှာအခုကျတော့သူတို့ရဲ့သဘောထားသိတဲ့ခါကိုပြသွားတဲ့သဘောမျိုးဖြစ်သွားတယ်။အဲ့တော့ဒီလူတွေနေရာမပေးခြင်းဟာအားနည်းချက်တစ်ခုလို့ကျွန်မမြင်လိုက်ပါတယ်။
How good, my Jesus, my dog, son, my bitter, I think, good, my man, and up here, and I contest your corners. So, I dock in so wind, the vincharis, and hit at the pin and a cousin and pin. Rocking so wind, you know, Bugal, do where start on a hook them, your man, and up here, I say, Chesiacone, your man, and well, lonely, I'm hope, which you know, I was when I got the name for a seat, the din like hair out of my.
ညမနိုင်ငံသားဝါလာဆိုရင်တမျိုးညွညွငယ်ခံစားပါရယ်အဲ့ဒီဖီလီမျိုးပျောက်သွားလာခင်ဗျာတို့ခင်ဆိုရယ်ဟုတ်ကဲ့ပါအဲ့ဒါလည်းဒီမှာပြောပြပါမယ်ခုတော့ခုနကငါပြောရည်ဒီစစ်တပ်အကြောင်းလေးပါလာတော့ဒီစစ်တပ်ကဒုံကြီးယူတာကိုလုံးဝမပြထားနိုင်ရေးအင်အားကိုအတုံးပြထားတယ်ဒါပေမဲ့ ချို့တရင်းတော့ပြန်မိကြတယ်ဒီရဲတွေကစစ်တပ်ကညာယူနီဖောင်းတောင်းဝတ်ထားတယ်ရဲ့ခါလာလာမသိဘူးပေါ့နော်ဒီမှာအလိုပေးကြတော့ဒီမှာအဲ့ဒါနေဒီမှာလည်းစက်စုပြီးတော့ဒီအရေးမှုတွေနဲ့ပေါင်းပြီးစကားပြောပါတယ်ပြောတဲ့ခါကျရဲမှုတွေကအမကြီးရဲကျွန်တော်တို့ကရဲမှုရဲဒီလူရဲတက်ခွဲရပါတဲ့ဒီလူရဲအင်အားရဲ ဒီမှာစစ်တပ်မတို့ရအောင်ဆိုဘာကြီးမှာကျမတော်လုံးဝဆိုလို့ရှိရင်စစ်တပ်ကတင့်ကားကြီးတွေနဲ့ကိုနာပြီးတော့ဟိုလုံခြုံရေးကြီးကစစ်သားတွေကြီးရဲ့အများကြီးယူခဲ့တာပေါ့နော်ထိုင်းမှာလည်းဒီလိုပဲဒီမှာတွေ့ရပြီပါဒါပေမဲ့ဗမာပြည်ကဒီစစ်တပ်ရဲ့အခမ်းအနားကိုဘယ်လိုခေါ်မလဲဒီနေရာမှာပြချင်တဲ့သဘောနဲ့ဖြစ်နေတယ်ဒါအခုလိုရှိရင်နိုင်ငံတော်ရဲ့လုံခြုံရေးရဲ့တပ်ဖွဲ့ကယူန present ကိုမတွေ့ရဘူးအဲ့ဒါပါဟု
တ်ကဲ့
နောက်တစ်ခုတတိယောက်တယောက်အနေနဲ့တော့ပေါ့နော်ဒီမှာဒီဗမာညီမဒီမှာမွေးတဲ့ညီမတယောက်အနေနဲ့တော့ကုန်ပြီလေဒါပေမဲ့တတိယောက်တယောက်အနေနဲ့တော့တော်တော်လေးအခက်အခဲတွေရင်းဆိုင်ရရတယ်ဒါပေမဲ့အဲ့ဒီအခက်အခဲရတယ်ဒီမှာကျန်ကျန်ရင်းကိုဒီဦးရချုပ်ကိုပြောပါတယ်ဒီလိုခက်ခဲရှိတယ်ဒီမှာဒီမှာ doorstep တွေမရဘူးဒီမှာဆိုလို့ရှိရင်ဒီအစည်းအဝေးခန်းမှာထွက်လာတဲ့ delivery တွေကိုယ်စလေအရင်လေးလို့မရှိဘူး။နောက်ပြီးတော့ VIP တွေမရှိလို့လည်းမရှိဘူး။ဒီမှာတို့အခန်းတွေမှာလောင်ပိတ်ထားပြီးတော့ဒီတိုင်းနဲ့သူတို့ပေးတဲ့အတောင်လေးယူသူတို့ပေးတဲ့ရုပ်ပုံလေးယူဆိုပြီးတော့လှုပ်ခဲ့တယ်ပေါ့နော်။အဲ့တော့ဦးမြတ်ထုတ်ကပြန်ပြောပါတယ်အမကြီးတဲ့ကျွန်တော်တို့ကဒါလုံယုံကြီးရလုပ်ကြဒါပေမဲ့ဒီလုံယုံကြီးကလည်းအမကြီးတို့အမေရိကန်သမ္မတလာပါမလို့ပို့ပြီးတင်းကျပ်သွားတာပါတဲ့အဲ့တော့အားလုံးကဟိုအမေရိကန်ကြောင့်ဖြစ်တယ်ဆိုတဲ့ဟာမျိုးလည်းသူကပြပုံချကြပါတယ်ဒါတော့ဟိုတရင်းကြီးတဲ့အပိုင်းပေါ့နော
်
နောက်ပြီးတော့ဒါပေမဲ့အခုရှိတာက VOA ဆိုတဲ့နာမည်နဲ့ပေါ့နော်ကျွန်တော်ကတော့ VOA ဆိုတဲ့နာမည်ကတော့ဒီတရင်းလောကမှာဟိုဘာလဲပြောကျွန်တော်ကုန်ယူသွားနဲ့ပြောရမယ်ဆိုရင်ဟာအမကြီးဒီလိုရအမကြီးလာတယ်လေဒီလိုရအဖွဲ့လာတယ်လေဆိုကျွန်တော်တို့အမိရတဲ့ကမှာဥစားပေးကြပါတယ်ပြည်တွင်းသတင်းဌာနတွေရောပြည်ပသတင်းဌာနတွေရောကြံကြားရေးဝန်ကြီးဌာနရောဒီမှာတမ်းမှာဟိုလေးလေးစစနဲ့ဆက်ဆံရပါတယ်ဒီမှာဆိုလို့ရှိရင် MRD ကနေနာဒီသူတို့ interview ကြည့်ကြတယ်မြန်မာသတင်းစာမြန်မာလေးမြန်မာသတင်းတွေနေရာလာပြီးတော့ဒီမှာရအခက်အခဲကြီးပြောပါတယ်ဒီမှာလည်းပုံမှန်လေးလေးနဲ့ကျွန်တော်တို့လုံးလုံးမရတာလေပေါ့ကျွန်တော်တို့အတန်မရတာလေကျွန်တော်တို့ကြုံပြီးမရတာလေကောင်းကောင်းပြောရတာနောက်တနေ့သတင်းစာထဲမှာကျွန်တော်တို့ဓာတ်ပုံနဲ့ကျွန်တော်ပြောတဲ့အတိုင်းနဲ့ထည့်ထားပါတယ်ဒါမျိုးလေကြတော့သူတို့ထုတ်ပြန်တဲ့ကြေညာချက်တွေကအရင်တော့အလိုအဲ့ဒီဘယ်ခမ်းမှမှာဘယ်လိုရောက်ဘယ်လိုကြီးပြည့်ပြီးတော့ဘယ်နှစ်နာရီဆွေးနွေးရဲ့ဆိုတာမဟုတ်တော့ဘဲနဲ့ဒါအကြောင်းအရာတွေဆွေးနွေးရဲ့ဆိုတဲ့ခါလေးတွေကသူတို့ချက်ပြီးပါတယ်ဥပမာဆိုရုရှားကူကြီးကနေတမန်တော်ဥပဒေစီနဲ့တွေ့ရဲ့ဆိုဘာတွေဆွေးနွေးရဲ့ဆိုတာဥပမာသူတို့ဒီစစ်ဆိုင်ကြီးတို့ညီမတို့နောက်ပြီးတော့ဒီပညာရှင်တို့ပညာတော်တွေတို့ပြီးစေတုပ္ပိစာတို့နှစ်နိုင်ငံစီးရေးဆက်ဆံရေးကသာသူတို့တေချာအတန်နဲ့လဲပြီးရဲ့စာမေးတဲ့ထုတ်ပါတယ်ပြီးတော့ပြည်နေမြာဒီဟိုကောင်းဆောင်တဲ့ဦးတွေ့ရဲ့နေရာမှာဘာတွေဘာတွေဆွေးနွေးရကြတယ်အကျန်းချင်းလေးတော့သူတို့ at least တတိယရေးလို့ရအောင်ရေးပေးလာပါတယ်ဒါကျွန်တော်တို့ဝေဖန်တဲ့အကြံအစည်အကျိုးရှိရတို့ခံစားရပါတယ်ဦးရဲ့ကနေ
ဟုတ်ကဲ့ဟိုဆုံးခင်ဗျာအခုနောက်အဲထိုင်းမြန်မာဆက်ဆံရေးကောင်းသွားတယ်ဆိုတာတို့အညာဆိုတာတော့နောက်ပိုင်းမှာကိုကျော်လင်းကိုကျွန်တော်မေးပြစေအခုဆွေးနွေးမဲ့သောတာရှင်တယောက်ကျွန်တော်နောက်ထပ်ဖိတ်ခေါ်ပြစေခင်ဗျာအဲ့ပုဂ္ဂိုလ်ကတော့ဦးကျော်လင်းဖြစ်ပါတယ်ရှင်းနေဦးကျော်လင်းဦးကျော်လင်းကြားပါလားခင်ဗျာဘယ်လိုသုံးသပ်လိုပါလဲခင်ဗျာပြောပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခုတော့လေမြန်မာနိုင်ငံကကျွန်တော်နှစ်ပေါင်းများစွာဟာနေရာမပေးရနဲ့ခုဥက္ကဋ္ဌနေရာပေးလိုက်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အားငယ်နေတဲ့ဘဝတော့အားတက်စရာပေါ့ဗျာဒါပေမဲ့ပြည်သူ့အမြင်နဲ့ကတော့တခြားစီပေါ့ခုတော့ကျွန်တော်တို့ပြောချင်တာကဒီလိုနေရာပေးတာတမျိုးကောင်းပါလေဘာကြောင့်ကောင်းလဲဆိုတော့မှားရင်မှထားလိုက်ရင်ပုံမှန်ပြီးတော့ကျွန်တော်မပြောနိုင်တဲ့အမှားကြီးများမယ်အခုကျတော့အလေးအောင်နဲ့ဆလိုက်ပြီးထိုးလိုက်တဲ့အချိန်မှာဘုရားနဲ့ပြောရင်မေယောက်ကလေးအောင်မအပေါ်ဘောက်ခဲ့တယ်ဗျာ ဲ့ဒါကလေးနိုင်ငံကပုဂ္ဂိုလ်တွေလာလို့ရှိမှာပုံမှန်ကပြောင်းကုန်တို့ပြရခြင်းအခုတော့ခွင့်ဆိုးဝင်ထွက်တယ်လို့ပဲအာပြေကျဲဝင်ရတာအာအခုလိုပေါ်ပြသေးတယ်အခက်ကြီးရှိတယ်ဆိုတော့ပြောပြီးနဲ့တကယ်ဆိုကြတယ်ဒီမပြောင်းကုန်ကုန်လို့ရတော့အဲ့ဒါတော့ကျွန်တော်တို့ကဟိုအဲ့ဒီခေရသမကကြာမင်းနေဆိုင်ပြီးတော့တခါတခါလုပ်လိုက်တော့ဒီပေါ်တန်းလေးကတော့သူ့ဟာနဲ့သူချစ်ကောင်းသွားတာပါပဲသူတို့လူလူပဲမပါလာတော့တော်တော်လေးကျွန်တော်ချိုးတယ်နေတဲ့ concept တမီးပေါ့
ဟုတ်ကဲ့အခုကျော်လင်းကိုကျွန်တော်ပြောထားသလိုပဲစောစောကအဲထိုင်းမြန်မာဆက်ဆံရေးကိုလည်းပဲဒီအာဆီယံဥက္ကဋ္ဌရာထူးကတစ်စိတ်တစ်ပိုင်းပံ့ပိုးအဖက်ဆက်နိုင်တယ်ပိုကောင်းလာစေတယ်ဆိုတဲ့သုံးသပ်ချက်ကိုကျော်လင်းဦးဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်ထင်တော့ထိုင်းမြန်မာဆက်ဆံရေးကတော့ဒါသမိုင်းကြောင်းတစ်ချောင်းကြည့်လိုက်လို့ရှိရင်တော့တက်လိုက်ကြလိုက်အနေထားဖြစ်ပါတယ်အဲဒါပေမဲ့လက်ရှိအခြေအနေကတော့ထိုင်းနိုင်ငံမှာလည်းဒါဆက်ပြက်ကအာဏာသိမ်းထားတဲ့အဲကာလဖြစ်တယ်နောက်တစ်ခုကတော့ဒီကမ္ဘာလေမှာတော့ထိုင်းနိုင်ငံရဲ့အစ်တန်းကဟိုရင်ကားတဲ့စာရင်ကိုကျနေတယ်လို့ဖြစ်ပါတယ်နိုင်ငံတကာရဲ့ဝေဖန်မှုတွေရှိနေတယ်နောက်ကအစ်အာနာရှင်စနစ်ကဘယ်လောက်ထိရှိမှလဲနောက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးတော့မှရေးမှလာအဲယတားဆိုးရအောင်ပြန်လွှဲပေးမှလာဆိုတဲ့ကိစ္စမျိုးမှရှိနေတဲ့ခါကျတော့ဟိုထိုင်းနိုင်ငံအနေနဲ့ကျွန်တော်တို့ဒီစစ်ဆိုးရလက်ထက်တုန်းကအားကိုးရှာရသလိုပဲအခုအချိန်မှာတော့ထိုင်းနိုင်ငံကပြန်ပြီးတော့မှအာကုရှာရတယ်လို့ဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့အဲ့ဒီအချိန်မှာဒါနင်းနီးဆက်ဆက်ဆိုလို့အာကုနိုင်ရဆိုလို့ကျွန်တော်တို့အင်းကြီးချင်းမြန်မာနိုင်ငံမှာရှိတယ်လို့ပဲဒီမြန်မာနိုင်ငံမှာအခုလက်ရှိရသပြောင်းနေတဲ့ဒီဆိုရအဲခေါင်းဆောင်ဖြစ်တဲ့တမားကြီးဦးသိန်းစိအပါဝင်ဒါတော်တော်များများလည်းစစ်တပ်ကအသွင်ပြောင်းလာတဲ့သူတွေဖြစ်တဲ့ခါကျတော့အဲနောက်တစ်ခုကတက်မတော်ချင်းချင်းမှလည်းဒါဗိုလ်ချုပ်ကြီးမင်းအွန်လိုင်းနဲ့ဒီဝင်းကြီးရုပ်ပြုတ်တို့အနေနဲ့လည်းဒါနှိစက်မှုတွေကရှိနေတဲ့ခါကျတော့ပို့ပြီးတော့မှနှိစက်တယ်လို့တော့ဖြစ်နေပါတယ်အဲဒါကတော့လက်တွေ့အခြေအနေပေါ့နော်ဒါပေမဲ့လည်းတကယ်တမ်းကျတော့တကယ်အတိုင်းကြီးရဲ့အကျိုးစီးပွားကိုအခြေခံပြီးတော့မှပြောတဲ့အခါကျတော့လေဒီလောက်ကြီးထိတော်တယ်မဟုတ်ပေမဲ့ဟိုကိုယ့်ရဲ့အကျိုးစီးပွားသူ့နိုင်ငံအကျိုးစီးပွားကိုယ့်နိုင်ငံအကျိုးစီးပွားကြီးရင်တော့ငင်းပွားစရာတွေတော့ဆက်ပြီးတော့မှရှိနေတာကိုတွေ့ရပါတယ်အထူးသဖြင့်တော့ရှေ့ပြောင်းတို့တမားတွေရဲ့အရေးနဲ့ပတ်သက်လို့ရှိရင်ဒါဒီဝင်းကြီးတို့ပြုတ်စပြီးတက်လာတဲ့အချိန်မှာဒီရှေ့ပြောင်းတို့တမားတွေကိုဖမ်းဆီးတာတွေပြန်ပို့တာတွေတော်တော်များများရှိတဲ့အခါကျတော့ဒါပြည်ရင်းအကျိုးစီးပွားနဲ့ဆက်ဆက်ပြီးတော့ပြောတဲ့အခါကျနှစ်နိုင်ငံတိတ်ပြောင်းလာနေဆက်တယ်လို့လည်းပြောလို့မရပြန်ဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ဆိုတော့အခုနောက်သူတို့ပြောတဲ့အထက်မှာအာဆီယံကမ်ယူနတီအာဆီယံလူပေါင်းအသိုင်းအဝန်းထူထောင်မှုအတွက်ဒါ80ရာခိုင်နှုန်းတော်မှပြင်းပြောင်းနေပြီဆိုပြီးတော့အာဆီယံဥက္ကဋ္ဌဖြစ်တဲ့သမ္မတကြီးဦးသိန်းစိန်ကောနောက်အတွင်းဘူးကတော့ပြောတာကြားပါတယ်ဒေါက်ဆိုဝင်ဘာဆိုလို့လဲသူတို့အဲ့ဒီမှာအာဆီယံဒေသတွင်းပြည်သူတွေရဲ့ဘဝတိုးတက်ဖို့ပါတလားနိုင်ငံတွေချင်းချင်းပူးပေါင်းဖို့ပဲအဓိကပြောသလားဒေါက်ဆိုဝင်နဲ့ရှင်းပြပါအောင်ခင်ဗျာ
အဲ့ဒါပြောရမယ်ကျွန်တော်ကျမလည်းဟိုဦးရထုတ်ကကျမတခါမီးလုံးရတယ်ပဲဒီအာရှင်သူ့ကောင်အတိုင်းဝန်ထူထောင်တော့မယ်ဆိုတော့2015ခုနှစ်ဒီရထားကြီးပေါ့နော်အဲ့ရထားကြီးပေါ့မှာဒီအောက်ခြေဒီတန်းကအခြေခံဒီတန်းကဘယ်လိုရောက်တော့များဒီရထားကြီးနဲ့သူ့ကောင်အတိုင်းဝန်ဆိုတဲ့ရထားကြီးနဲ့တက်ပြီးစီးနိုင်ပါလေဆိုတော့အချို့လူတော်တော်များများဆိုတာဒီကျမတို့ဒူးရီရဲ့အများကြီးကချို့အာရှင်ဆိုဘာမှတော့မသိကြတဲ့လူတွေလေအဲ့တော့သူတို့ရဲ့ရည်မှန်းချက်ကတော့ပြောတော့တာ80ရာခိုင်နှုန်းပြောတယ်ကျမစိတ်ထဲမှာတော့ထင်ပါတယ်80ရာခိုင်နှုန်းလောက်ကိုချင်းတယ်လို့ထင်ပါတယ်ဥပ္ပဒေဆိုင်ဟိုဘာလို့ကြံသူအကောင့်ထဲမှာပေါ်နိုင်သေးတာတော့ဟို80ရာခိုင်နှုန်းလို့ပြောတာပေါ့နော်ကျမထင်တာကျမစိတ်ထဲမှာထင်တာတော့80ရာခိုင်နှုန်းလောက်ကိုအောင်မြင်ရည်လို့ယူဆပါတယ်ဥပ္ပဒေဆိုင်က
ဟုတ်ကဲ့သူတို့
သူတို့ကတော့မပါသေးပါဘူ
းဟုတ်ကဲ့သူတို့စည်ရင်ကြီးတာပြောင်းပြန်ဖြစ်သွားလို့ဖြစ်နိုင်တယ်ဒေါက်တာဆိုခင်ဗျာကျေးဇူးနဲ့ဆက်နေဆရာမခင်လေးကိုကျွန်တော်နောက်ဆုံးမေးချင်1မိနစ်လောက်မခင်လေးကသမ္မတဩဘာမားနဲ့တော့တွေ့ခင်ရတဲ့ရပ်ဖက်ဖွဲ့စည်းကုစရာတွေဆိုအာဆီယံကောင်းဆောင်နဲ့တွေ့ခင်ကမတောင်းဘူးလားသူတို့ကတော့တွေ့ခင်မပေးဘူးလားတကယ်ဆိုတော့သူတို့ကိုထိထရောက်တင်ပြနိုင်ဖို့ခွင့်ရေးကျွန်တ
ော်ကအာဆီယံကောင်းဆောင်တွေကိုလည်းကျွန်တော်တို့တွေ့ခွင့်တောင်းတဲ့အကျိုးပန်းမျိုးတော့ကျွန်တော်တို့မလုပ်ခဲ့ပါဘူးဒါပေမဲ့ကျွန်တော်တို့ဒီအာဆီယံကောင်းဆောင်တွေကိုကျွန်တော်တို့ပြောလဲပြောရလို့ရှိရင်ပုံလင်းပြောရရင်ကျွန်တော်တို့ကတိတ်အားရကြာမရှိတဲ့အတွက်သူတို့ကိုတွေ့ခွင့်တောင်းဖို့လည်းမကြိုးစားခဲ့ရလဲပါတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ရက်ကွက်ဖွဲ့စည်းတွေတုတ်တဲ့အစည်းအဝေးတွေကဆုံးဖြတ်ချက်တွေအကြံပြုချက်တွေတိုက်တွန်းချက်တွေဆိုတော့ကျွန်တော်တို့ရက်ကွက်ဖွဲ့စည်းတွေနဲ့အာဆီယံနိုင်ငံကတန်ရုံးနေတဲ့ဖြည်းဖြည်းဆက်ဆံမှုကမရှိကြလောက်နေတဲ့အတွက်ဒါလည်းဟိုအချက်တစ်ချက်အနေနဲ့ပါမယ်လို့တော့ထင်ပါတယ်ချင်
းဟုတ်ကဲ့ခင်ဗျာပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေနားဆင်နေတော်ရရှင်တွေအားလုံးကျေးဇူးတင်ပါတယ်ဒီကနေ့အစီအစဉ်အချိန်ကတော့သတ်မှတ်တဲ့အချိန်တိုင်းတာဒီညပဲဖြစ်ပါခင်ဗျာ
ဥကြဆန်သားရဲ့တိုက်ရိုက်လေလိုင်းထုတ်လွှင့်ချက်ကိုနားဆင်ခဲ့ကြရတာပါတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်အခုလာမယ့်အင်္ဂါနေ့မှာဆွေးနွေးမယ့်အကြောင်းအရာတစ်ခုလည်းတခါလေးပြောပြရင်းနဲ့ပါဝင်ဆွေးနွေးလှည့်ဖို့ဖိတ်ခေါ်ပါရစေအောင်ရှင် ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံကကျွန်တော်နှစ်ပေါင်းများစွာပါလာတဲ့စစ်နှစ်သမိုင်းမှာရှေ့ပြေးတအူကနေထွက်ထွက်လာတတ်တဲ့မြန်မာចောင်းသားတွေဟာမကြခင်ကပြတ်ထန်ခဲ့တဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်စံတပြပြီးလမ်းမပေါ်ရောက်လာကြပြန်ပါပြီ။အမျိုးသားပညာရေးဥပဒေကိုចောင်းသားတတ်မကတွေဘာကြောင့်မကျေမနပ်စံတပြကန့်ကွက်နေကြပါသလဲ။အခုလာမယ့်အင်္ဂါနေ့ညပိုင်းတိုက်ရိုက်လှိုင်းအစီအစ ောင်းကိုဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေ VOA ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ကြပါတယ်။မိမိတို့ဆွေးနွေးမေးမြန်းလိုတာကိုအတန်ဖိုင်နဲ့ဖြစ်စေစာနဲ့ဖြစ်စေလိုရင်းတူရှင်းရေးသားအတန်သွင်းပြီး VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA ရဲ့တယ်လီဖုန်းနံပါတ်က1-232-382-554 အီးမေးလ်လိပ်စာ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းတန်လွင်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်မှာအခုမနက်ပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်။ VOA American တန်ကနေ2014ခုနှစ်နိုဝင်ဘာလ16ရက်တနင်္ဂနွေနေ့မနက်ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီအစီအစဉ်ကိုမနက်8နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10.83 ညလိုင်းဒိုမီတာ19 kHz 15.15 လိုင်းဒိုမီတာ41 kHz 93.3 ညတို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းမှာတော့ဒီမိုကရေစီရေးရာဆွေးနွေးခန်းနဲ့မြန်မာပြည်ကပေးစာဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်နဲ့တက်ကြီးစကားတက်ငယ်ကြားစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြားရဖို့ရှိပါတယ်ရှင်။အခုမနက်ဖြန်အစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြေညာပေးပါအောင်မယ်ရှင်
။ Australia နိုင်ငံ Brisbane မြို့မှာကျင်းပနေတဲ့ဆက်မှုထိပ်သီးနိုင်ငံ20ထိပ်သီးအစည်းအဝေးတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်တွေရဲ့နှွေးထွေးမှုမရှိတဲ့ဆက်ဆံရေးကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်ဟာ Brisbane ကနေဆော့ဆော့ဆီးဆီးပြန်ဖို့လုပ်မယ်ဆိုတဲ့ပြောကြားချက်ကိုရုရှားအစိုးရဘက်ကညှင်းဆို့လိုက်ပါတယ်။သမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရကမစ္စတာပူတင်ဟာထိပ်သီးအစည်းအဝေးမှာလှုပ်ရှားရှိရတဲ့အကုန်ပြီးစီးသွားချိန်မှာရုရှားကိုပြန်မဖြစ်ကြောင်းစနေနေ့ရုရှားရေဒီယိုကနေပြောကြားခဲ့ပါတယ်။အစောပိုင်းလုံးကတော့မစ္စတာပူတင်ဟာတနင်္ဂနွေနေ့မှာတဲခင်းမဲ့နေ့လယ်စာစားပွဲကိုမတက်ရောက်တော့ဘဲထိပ်သီးအစည်းအဝေးမပြီးဆုံးခင်မှာပဲပြန်မဖြစ်ကြောင်းမစ္စတာပူတင်ရဲ့ကိုယ်အရာရှိတွေကပြောကြားခဲ့တာပါ။အော်စတြေးလျဝန်ကြီးချုပ်တိုနီအဘော့တ်နဲ့ G20 ခေါင်းဆောင်တွေနဲ့လက်ဆွဲနှုတ်ဆက်ချိန်မှာယူကရိန်းမှာရုရှားပါဝင်မှုနဲ့ပတ်သက်ပြီးသမ္မတပူတင်နဲ့ G20 ခေါင်းဆောင်တွေကြားဆက်ဆံရေးမပြေမလည်ဖြစ်ခဲ့တာပါ။ယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့ဒေသမှာအစိုးရဌာနဆိုင်ရာအမြန်ပြကိုပိတ်ဖြစ်ဖို့အတွက်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကထုတ်ပြန်လိုက်ပါတယ်။စနေနေ့ကမစ္စတာပိုရိုရှန်ကိုထုတ်ပြန်တဲ့အမိန့်ကြောင့်ခွဲထွက်ရေးဝါဒီတွေထိန်းချုပ်ထားတဲ့ဒွန်ဆင်လူဟန့်စ်ဒေသရဲ့ကျန်တဲ့ဒေသတွေမှာနောက်ထပ်ကွဲပြားသွားပြန်ပါပြီ။ IS Islamic စစ်တွဲကြော်တွေကိုတိုက်ခိုက်နေမှုအတွက်နောက်တစ်ဆင့်တက်ပြီးစစ်ရေးလှုပ်ဆောင်ဖို့ American ပူးတဲ့စီးပွားရေးချုပ်များအကြီးအကဲဗိုလ်ချုပ်ကြီး Martin Dempsey ဟာအီရတ်နိုင်ငံကိုရောက်ရှိနေပါတယ်။မြန်မာနိုင်ငံမျိုးသားပညာရေးဥပဒေကိုကျောင်းသားတွေကန့်ကွက်ဆန္ဒပြနေတာနှစ်ရက်ရှိသွားပါပြီ။ရန်နဲ့ချီတဲ့ကျောင်းသားတွေဟာအမေရိကန်သမ္မတဘရက်အိုဘားမာမြန်မာနိုင်ငံမှာရှိနေတဲ့တောက်ချန်တွေကစပြီးဆက်လက်ဆန္ဒပြနေတာကြားရဖြစ်ပါတယ်
။ဒီကနေ့မနေ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနေ့ရဲ့အစီအစဉ်ထုတ်လို့ရမှုကကိုငိမ့်ချမ်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.